ပုံနှကျွန်းမြို့နယ်နာမှာတပ်မတော်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲဖြစ်နေတာကြောင့်ဒေသခံတွေကြောက်လန့်ထွက်ပြေးနေကြရပါတယ်။ဒီအပိုင်းထဲမှာပဲတပ်မတော်ဘက်ကရခိုင်ပြည်နယ်ထဲမှာတပ်အင်အားနဲ့လက်နက်အင်အားတွေထပ်ဖြည့်နေတာကြောင့်လည်းလာမယ့်ရက်တွေမှာတိုက်ပွဲပြင်းထန်လာဖို့ရှိတယ်လို့အေးအေးဘက်ကပြောပါတယ်။သတင်းအပြည့်စုံကို VOA သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်တော်ဖျားချောင်းထပ်ပိုင်းအော်ရမချေရွာနီးမှာတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံတွေဟာစိန်သေးချေရွာနဲ့ပိုးရိပ်တင်တွေးရွာတွေကိုထွက်ပြေးလာကြပါတယ်။အော်ရမချေရွာနီးမှာရှိတဲ့တောင်တန်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ကြောက်လန့်ပြီးထွက်ပြေးလာရတာဖြစ်တယ်လို့ပိုးရိပ်တင်ချေရွာကိုထွက်ပြေးလာတဲ့မတ်ဖြူဖြူကပြောပါတယ်။ဖြစ်န
ေကြတယ်အဲ့ဒါကြောင့်မလို့တောက်ပြီးဖြစ်ပြေးလာတာ
။အဲ့ဒီဘက်မှာတိုက်ပွဲမဖြစ်ဘူးဆိုပေမဲ့ရသေးတောင်နဲ့ကြောက်တော်ခြေဆိုင်တပ်ရင်းတွေကလက်နက်ကြီးတွေနဲ့အနီးနားမှာရှိတဲ့တောင်တန်းတွေပေါ်ကိုနေရောညပါပြစ်ခတ်နေတာတွေရှိတယ်လို့အဲရခိုင်လက်နက်ကင်ဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဒီအရက်တည်းကရှိတယ်ကြ။ဒီအခုဒီရဲပိုင်းကဒီဘူးတီးတောင်နဲ့ဒီရသေးတောင်ကိုနေထိုင်တာပြစ်မှတ်သူကိုနော်ဒီကြောက်တူကံကြောက်အချင်းတိုက်အဲ့ဒီအမတ်ကတုံးခွန်ခွန်ပေါ့နော်ဒီဟိုအမြောက်တရင်တုံးခွန်ခွန်ကနေပြီးတော့မှသူတို့ဒီလက်နက်ကြီးတွေနဲ့ဆွမ်းပြီးတော့ပြစ်နေတာရှိတယ်။ဒီအထူးသဖြင့်လည်းအဲ့ဒီဘူးဆောင်ရဲ့အနောက်ဘက်ခြမ်းကတောင်တန်းတွေကိုဆွမ်းပြီးတော့ပြစ်နေတာနောက်ပြီးရရှိရင်ဒီအသေးတောင်ခြေဆိုင်ကနော်ခမ936 93အဲ့ဒီကြားရင်းတွေလည်းပဲတို့ဒီလက်နေကြီးတွေနဲ့ဆွမ်းပြီးတော့မှဒီအော်ရမဒီလောရမဘက်ကိုဆွမ်းပြစ်နေတယ်လို့ကျွန်တော်တို့သိရတယ်ကြဆိုတော့သူတို့အဲ့လိုမျိုးဟိုနေရင်းကြပါအဲ့လိုမျိုးရန်တမ်းပြီးတော့ပြစ်နေတဲ့ဥစ္စာကဟိုအတိုလေးကြာနေပြီသူတို့နောက်တစ်ခုရှိတာကဒီဒီရက်ပိုင်းမှာဘာစစ်တပ်ပကနေပြီးတော့ဒီလူအင်အားတွေလက်နေအင်အားတွေထပ်ပြီးတော့ဖြစ်နေတာတွေရှိတယ်ဆိုတော့အဲ့ဒါကြောင့်မို့လို့လာမေးရက်တွေမှာလည်းတိုက်ပွဲကဆက်လက်ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားရှိတယ်
ဗျ။ဒါပေမဲ့အဲ့ဒီအော်ရမဘက်မှာတိုက်ပွဲဖြစ်တဲ့ဆိုတဲ့ကိစ္စကိုအနောက်ပိုင်းတိုင်းစစ်ဌာနချောင်းဘုံမှုချုပ်ဝင်းစော်ဦးကညင်းဆိုပါတယ်
။အော်ရမနားမှာလက်နက်ကြီးကြတာတော့မဟုတ်ဘူးဗျ။အော်ရမမှာကြတာလက်နက်ကြီးကြတာအကြောင်းမရှိဘူး။အဲ့ဒီမှာကျွန်တော်တို့တိုက်ပွဲဖြစ်တာလည်းမရှိဘူး။အဲ့ဒီအော်ရမမှာကျွန်တော်တို့ဟလာတိုက်ပွဲဖြစ်တဲ့ဥစ္စာကအဲ့ဒီအော်ရမနားမှာမရှိဘူးခင်ဗျ။အဲ့ကြောင့်မလို့လက်နေကြီးကြတာတော့မဟုတ်ဘူးကျွန်တော်
ပိကရိတ်ရက်တွင်မှာလဲမြေပုံမျိုးနေရွာသားရာကျေးရွာနီးမှာတပ်မတော်ကလေရင်၃စင်းနဲ့ဘုံကျေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေဟာမြေပုံမျိုးပေါ်ကိုထွက်ပြေးတင်းရှောင်နေကြရပါတယ်လက်ရှိရှင်မှာလဲအဲ့ဒီရွာသားရာကျေးရွာကိုတပ်မတော်ကပိတ်ဆိုးထားတာကြောင့်ဒေသခံတွေဟာစစ်နဲ့ရိခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့မြေပုံမျိုးနေပြည်နယ်လွှတ်တော်မှဥအောင်ဝင်းကပြောပါတယ
်အဲ့ဒီရောင်မှာနေရတဲ့ဒီရခိုင်မြေပုံတော်ဒီခဏရနေပြီးတော့တပ်မတော်ကနေပြီးတော့အဲ့မှာစစ်သားတွေဝင်လာတာပေါ့ရောရောဝေးစစ်သားဆက်လာလို့ဒီအဲ့မှာအဲ့ဒီတော့အဲ့ဒီမှာမကြခင်ကပဲအဲ့ဒီအမျိုးသားတစ်ဝက်ကရှိရဲအတောင်းလမ်းကိုလေရင်သုံးစီးနဲ့ပုံကြည့်ရတယ်ရှိတယ်။နော်အဲ့ဒီရောရွာသားတွေကကြောက်လန့်ပြီးတော့ဒီလိုမျိုးမှာရှိရဲရှင်မျိုးအိမ်တွေကိုဖျက်ပြကြတယ်။နော်အဲ့ဒီဖျက်ပြတဲ့အပြင်အခုကအဲ့ဒီရိုးရှင်းလို့ဆိုတော့ကြည့်ရတာလေအဲ့ဒီကိုထွက်ပြလာတာလည်းရှိတယ်။ဘုန်းကြီးကျောင်းတွေမှာနေကြတာပေါ့။နော်။တောင်ကျောင်း၊ရွာကျောင်းဆိုတဲ့အဲ့မှာသူတို့ဒုက္ခသည်စကားမျိုးမှာပြလာတဲ့ကျောင်းတွေမှာနေကြတယ်။တကယ်လို့ဒုက္ခရောက်နေတဲ့နေရာမှာရှိနေပါတယ
်။မြေပုံမျိုးနေရွာတရားဖက်မှာတပ်မတော်ကနေမင်းရှင်းနေရဲလှုပ်ဆောင်ခဲ့ပေမဲ့ကျေးရွာတွေကိုပိတ်ဆိုးထားတာမရှိဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနချောင်းပြောခွင့်ရဘူမှုလျှော့ဝင်းစော်ဦးကပြောပါတယ်
။အော်ရမနားမှာလက်နေကြီးကြတာတော့မဟုတ်ဘူးညာ။အော်ရမမှာကြတာလက်နေကြီးကြတာအကြောင်းမရှိဘူး။အဲ့ဒီမှာကျွန်တော်တို့တိုက်ပွဲဖြစ်တာလည်းမရှိဘူးအဲ့ဒီအော်ရမမှာကျွန်တော်တို့ဟလာတိုက်ပွဲဖြစ်တဲ့ဥစ္စာကအဲ့ဒီအော်ရမနာမှာမရှိဘူးခင်ဗျအဲ့အကြောင်းမလို့လက်နေကြီးကြတာတော့မဟုတ်ဘူးလို့ကျွန်တော်ပြောချင
်လက်ရှိရှင်ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့အဖွဲ့တို့တိုက်ပွဲပြင်းထန်လျက်ရှိပြီတိုက်ပွဲတွေကြောင့်ထွက်ပြေးတင်းချောင်လာရတဲ့စစ်ဘေးရှောင်9000နီးပါးရှိတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC စစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျ